ယူကရိန်းနိုင်ငံအရှေ့ပိုင်းဘိုက်မုတ်မြို့ကယူကရိန်းတပ်ဖွဲ့ဝင်တွေကသူတို့ဟာရုရှားတပ်ဖွဲ့တွေနဲ့တိုက်နေရတာမဟုတ်ဘဲရုရှားအကြမ်းသားတွေနဲ့တိုက်နေရတာယုံကြည်တယ်လို့ပြောကြောင်းညူယောက်တိုင်းသတင်းစာကြီးကဖော်ပြလိုက်ပါတယ်နယူးယောက်တိုင်းသတင်းစာကတော့အင်တာနက်အွန်လိုင်းပေါ်မှာတင်ထားတဲ့ဗီဒီယိုဖိုင်တစ်ခုကိုလေ့လာသုံးသပ်ခဲ့ပြီးတော့အဲ့ဒီဗီဒီယိုထဲမှာတော့ရုရှားရဲ့ပုဂ္ဂလိကစစ်ဖက်ကုမ္ပဏီတစ်ခုဖြစ်တဲ့ The Wagner Group ကကိုယ်စားလှယ်တွေကဒီအကျဉ်းသားတွေကိုယူကရိန်းနိုင်ငံကစစ်ပွဲတွေမှာ6လဝင်တိုက်ပြီးရင်လွတ်မယ်လို့ကတိပေးထားတာကိုတွေ့ရတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဗီဒီယိုကိုတော့တိကျအတည်ပြုနိုင်ခြင်းမရှိဘူးလို့နယူးယောက်တိုင်းသတင်းစာကပြောပါတယ်။ဘိုက်ကွန်မျိုးကိုသိမ်းဖို့ကယူကရိန်းနိုင်ငံကိုတင်ရတဲ့အဓိကရည်မှန်းချက်တွေတဲကတစ်ခုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောထားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့ရုရှားသမ္မတပူတင်ကိုယူကရိန်းနိုင်ငံမှာလူတွေအစုလိုက်ပြုံလိုက်တည်စီနိုင်တဲ့လက်နက်တွေအသုံးမပြုဖို့ထပ်ပြီးတော့သတိပေးလိုက်ပါတယ်။ဒါဟာသမ္မတဘိုက်ဒန်အနေနဲ့ရုရှားကိုပထမဆုံးအကြိမ်သတိပေးတာမဟုတ်ဘဲပြီးခဲ့တဲ့မတ်လကဥရောပသမဂ္ဂ G7 အဖွဲ့ဝင်နိုင်ငံတွေအပြင်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံပြီးတော့လည်းတစ်ခါသတိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။